အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတဲ့ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကယူဟန်သတင်းကဖော်ပြပါရတယ်။မြောက်ကိုရီးယားအစိုးရရရှိကင်ယွန်ချိုဟာတရုတ်နိုင်ငံက Air China လေးရောင်းလိုက်တဲ့ဒီနေ့နောက်ပိုင်းဝါရှင်တန်ကိုရောက်လာမှာပါ။အမေရိကန်တောက်ချာနေမှာတော့မြောက်ကိုရီးယားရရှိအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းအင်ဂျီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားပါတယ်။အမေရိကန်သမ္မတနဲ့တွေ့ဆုံချိန်မှာတော့မြောက်ကိုရီးယားခေါင်းဆောင်ထံကစာတစောင်ကိုပေးအပ်ဖို့ရှိတယ်လို့လည်းယေဟန်သတင်းကဖော်ပြထားတာပါ။အမေရိကန်သမ္မတတူဖြစ်တာဝန်ယူထားချိန်မှာပထမဆုံးအချိန်မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့စင်ကာပူနိုင်ငံမှာခေါင်းဆောင်တို့တွေ့ဆုံကြတာဖြစ်ပါတယ်။တမိုင်းဝန်ထိပ်သီးဆွေးနွေးပွဲနောက်ဆက်တွဲဖြစ်နှစ်နိုင်ငံခေါင်းဆောင်တွေမကြခင်နောက်တစ်ချိန်တွေ့ဆုံပြမယ့်အလားအလာတွေကြီးထွားလာနေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားခေါင်းဆောင်ဟာလည်းတရုတ်နိုင်ငံဘေကျင်းမြို့တော်ကိုသွားရောက်ခဲ့တာပါ။တရုတ်နိုင်ငံခီးစဉ်တွင်သမ္မတရှီချင်းဖင်နဲ့တွေ့ဆုံခဲ့တဲ့အတွက်လည်းအမေရိကန်သမ္မတနဲ့မတွေ့ခင်မှာတရုတ်ခေါင်းဆောင်နဲ့အရင်တိုင်ပင်ပုံရတယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ပထမတစ်ချိန်စင်ကာပူနိုင်ငံကထိပ်သီးတွေ့ဆုံပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးနှစ်ဖက်ကြားရေဝီယားဆန်ဆန်သဘောတူညီချက်ရခဲ့ကြတာပါ။ဒါပေမဲ့လည်းတိုးတက်မှုတစ်ချို့အတွက်အမေရိကန်ရဲ့တန်ခတ်မှုတွေကိုရှော့ပေးဖို့မြောက်ကိုရီးယားကတောင်းဆိုနေသလိုအမေရိကန်ကလည်းနျူကလ িয়ার လုပ်ငန်းတွေအရင်ဆုံးရပ်ဖို့တောင်းဆိုနေတဲ့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေရှေ့မတွန်းနိုင်ပဲဖြစ်နေရပါတယ်။